တရုတ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုသစ်တွေညှို့လာပေမဲ့အာရှဥရောပနဲ့အရှေ့လက်ပိုင်းဒေသတွေမှာနောက်ထပ်ကူးစက်မှုတွေနဲ့သေဆုံးမှုတွေတိုးနေပါတယ်။ဗိုင်းရပ်စ်ကြောင့်တောင်ကိုရီးယားမှာစနေနေ့ကဒုတိယမြောက်လူထုထပ်မံသေဆုံးသွားတယ်လို့ကူးစက်သူရေအတွက်ရုတ်တရက်တိုးလာပြီး433ယောက်တိရှိပါတယ်။ဂျပန်နိုင်ငံမှာတော့အပျော်စီးသွေးမောဖောက်ကနေကူးစက်သူ6ယောက်ပါဝင်စုစုပေါင်း969ယောက်နဲ့သေဆုံးသူ3ယောက်တိရှိနေတာပါ။ဗိုင်းရပ်စ်ကူးစက်မှာဆိုးရိမ်မှုကြောင့်တောင်ကိုရီးယားကလာတဲ့လေသင်းမှာပါလာတဲ့ခီးတဲ့200လောက်ကိုလည်းအစ္စရေးနိုင်ငံကစနေနေ့မှာဝင်ဝင်ပြေးညှဉ်းဆန်နေပါတယ်။အစ္စရေးခီးတဲ့12ယောက်ကစင်းဝင်ပြုတ်ပြီးတည်တံ့ခွဲပြီးစစ်ဆေးဖို့အရေးပေါ်လူနာတွေကားတွေနဲ့ခေါ်ထုတ်သွားပြီးလင်းကိုတောင်ကိုရီးယားနိုင်ငံလှည့်ပြန်ခန်းခဲ့တဲ့အကြောင်းလဲအစ္စရေးချက်မှိုက်ဝန်ကြီးဌာနကအတည်ပြုပါတယ်။တောင်ကျန်တွေကပထမဆုံးကူးစက်မှုအတည်ပြုခဲ့တဲ့အစ္စရေးနိုင်ငံကဂျပန်တောင်ကိုရီးယားနိုင်ငံတွေကလင်းခီးစင်တွေအားလုံးကိုလည်းစင်းနေ့မှာပဲပိတ်လိုက်ပြီးဟောင်ကောင်မကာအိုစင်ကာပူနဲ့ထိုင်းနိုင်ငံတွေမှာနေထိုင်သူတမမဟုတ်အလဲပတ်သွားသူတွေကိုလည်းအဝင်မခံမှုကြီးညာထားပါတယ်။ရှေ့လက်ပိုင်းဒေသမှာအဆိုးဆုံးကျုံရတဲ့ဤဝေနိုင်ငံမှာတော့စင်နှစ်အထိသေဆုံးသူ6ဦး၊ကူးစက်သူ28ဦးအတည်ပြုထားတာပါ။ဥရောပတိုက်မှာတော့အခုနောက်ဆုံးအဆိုးဆုံးကျုံရတဲ့အီတလီနိုင်ငံမှာစင်နှစ်အထိသေဆုံးသူ9ဦးနဲ့ကူးစက်သူ89ယောက်တည်ရှိနေပါတယ်။ကမ္ဘာ့ချက်မှိုက်ဖွဲ့ WHO ကတော့တရုတ်နိုင်ငံပြင်ပကနိုင်ငံပေါင်း26နိုင်ငံမှာကူးစက်မှုပေါင်း1100ကျော်ထက်မနည်းရှိနေတဲ့အကြောင်းစင်နှစ်ကသတင်းထုတ်ပြန်ထားပါတယ်။